တရုတ်နဲ့အမေရိကန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်တယ်လို့ပူးပေါင်းဆောင်ရွက်မယ်ဆိုရင်လည်းအောင်မြင်မှုတွေအများအပြားရမှာဖြစ်တယ်လို့ဒီကနေ့တနင်္လာနေ့14ချိန်မြောက်အမျိုးသားပြည်သူ့ကွန်ဂရက် NPC ပထမအကြိမ်ဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံဝန်ကြီးချုပ်လီချောင်းကပြောဆိုခဲ့ပါတယ်
။當前重要的是要把習近平主席與拜登總統去年11月
ဒီကနေ့နိုဝင်ဘာလတုန်းကအင်ဒိုနီးရှားမှာသမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့နှစ်ဦးကြားခဲ့ရတဲ့အရေးကြီးတဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့လက်တွေ့လှုပ်ဆောင်မှုအရေးကြီးတယ်ဆိုတာကိုတရုတ်ဝန်ကြီးချုပ်ကတနင်္လာနေ့14ချိန်မြောက်တရုတ်ပြည်သူ့ကွန်ဂရက်ညီကုန်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စီးရင်အင်းဒီအရာပြီးခဲ့တဲ့နှစ်ထဲမှာတရုတ်နဲ့အမေရိကန်ကြားနှစ်ဖက်ကုန်သွယ်မှုစုစုပေါင်းအမေရိကန်ဒေါ်လာ860ဘီလီယံရှိခဲ့ပြီးတော့တမိုင်းမှာစံချိန်တစ်တခုထပ်ပြီးတော့တင်ခဲ့ကြောင်းနဲ့တရုတ်နဲ့အမေရိကန်ဟာစီးပွားရေးအရာနီးနီးဆက်ဆက်ရှိနေပြီးတော့အပြန်အလှန်အကျိုးပြုနေပါတယ်လို့ဝန်ကြီးချုပ်ကပြောသွားတာပါ။မကြသေးခင်နှစ်တွေအတွင်းတရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဝေးကွာစေဖို့အရှိန်အဟုန်မြင့်လှုံ့ဆော်နေသူတချို့အမေရိကန်မှာရှိနေတယ်လို့လည်းဝန်ကြီးချုပ်ကမှတ်ချက်ပြုပြောဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကအင်ဒိုနီးရှားမှာသမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံတဲ့အချိန်မှာနှစ်နိုင်ငံမဟာဗျူဟာမြောက်ရေးပါတဲ့ကိစ္စရပ်တွေဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေနဲ့ပတ်သက်လို့ပွင့်ပွင့်လင်းလင်းဆွေးနွေးခဲ့ကြပါတယ်ရှင်။